ရှိလေပိုင်းဒေသမှာအစ္စရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြန်စတင်ဖို့အတွက်အသစ်တဖန်တောင်းဆိုမှုဟာမလုံလောက်ဘူးလို့ပါလက်စတိုင်းနိုင်ငံသားရဲ့ဝန်ကြီးကစနေနေ့ကပဲပြောကြားသွားခဲ့ပါတယ်။ဘာလို့လဲဆိုရင်အဲ့ဒီတဲမှာကအစ္စရေးပြန်လည်နေရာချထားရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ပစ်ဖို့ပြောမထားလို့ပါပဲလို့ဆိုပါတယ်။ American Israel ကကန့်ကွက်နေတဲ့ကြားကပဲကုလသမဂ္ဂစီကနေပြီးတော့သူတို့ပါလက်စတိုင်းတရားနိုင်ငံထူထောင်ရေးအတွက်တောင်းဆိုမှုကိုတရားဝင်ကြေညာလိုက်ပြီးတော့နောက်တစ်ရက်မှာပဲပါလက်စတိုင်းနိုင်ငံသားရဲ့ဝန်ကြီး Riyad Al Maliki ကMiddle East Quartet အဖွဲ့ရဲ့အစီအစဉ်ကိုဝေဖန်ပြောဆိုသွားတာပါ Quartet အဖွဲ့ရဲ့အစပြုလှုပ်ဆောင်မှုကပြည့်စုံမှုမရှိပါဘူး1968ခုနှစ်မှာ Israel ပါလက်စတိုင်းနယ်မြေတွေကိုမသိမ်းယူခင်ကရှိထားခဲ့တဲ့နယ်စပ်တွေကနေပြီးတော့ Israel ပြန်ဆုတ်ပေးဖို့တောင်းဆိုတာမပါဝင်လို့ပါလို့ Mr. El Maliki ကပြောတာပါ American ပြည်ထောင်စုကုလသမဂ္ဂဥရောပသမဂ္ဂနဲ့ Russia တို့လေးဖွဲ့နဲ့ဖွဲ့စည်းထားတဲ့ Quartet အရှိလေပိုင်းငြိမ်းချမ်းရေးဂျောင်းဝင်ဆောင်ရွက်ပေးတဲ့အဖွဲ့ဟာတလအတွင်းမှာပဲ Israel နဲ့ Palestine တို့ဆွေးနွေးမှုတွေပြန်စတင်ဖို့နောက်နှစ်မှာသဘောတူညီမှုရအောင်လှုပ်ဆောင်ဖို့အတွက်တိုက်တွန်းထားပါတယ်ရှင်